အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးလွှတ်တော်ကအချိန်ဆွဲနေတဲ့အတွက်ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းတွေထဲကဘာကတမများအဖွဲ့ချုပ်ဦးဆောင်တဲ့တပိတ်စစ်ကြောင်းဟာခရီးစဉ်ခြိတက်မှုကိုမတ်လ၂ရက်နေ့မှာစတင်မယ်လို့တပိတ်ခေါင်းဆောင်ကျောင်းသားတို့ကပြောပါတယ်။စာနာပြရင်ဒီဇယ်ဥပဒေနဲ့ရေးယူမယ်လို့ပြည်ထောင်စုထံကသတိပေးချက်တွေထုတ်ပြန်ထားတာမို့ဒေသခံတွေကတော့အကြမ်းဖက်မှ
မနေ့ကမဘာသာတန်ဃာတော်တွေနဲ့ဆွေးနွေးနေတဲ့ကျောင်းသားကောင်းဆောင်တွေတပိတ်ဆက်ကျောင်းရှိတဲ့ဘကိုးတိုင်းလက်ဗရန်မြို့ကိုအပြန်ရောက်နောက်ကျတဲ့အတွက်ခရီးမထွက်နိုင်ဖြစ်ရကြောင်းပင်မတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
ဒီမကွေးကျောင်းတိုင်းမှာဒီဆရာတော်တွေကိုကျွန်တော်တို့ဒီသင်္ဃာဥတင်နေပါတယ်ဆွေးနွေးပွဲတွေလုပ်ကြပါအဲဆွေးနွေးပွဲလုပ်တာကလည်းဟိုသင်သားတဲ့အချိန်တိုင်းနည်းနည်းဒီအချိန်ကတော်သွားတယ်တော်သွားတော့ကျွန်တော်ဒီ CWC member တွေကအကောင့်ရောက်တာနည်းနည်းနောက်ကျသွားတယ်ပါမှနှစ်ခွဲသုံးလောက်မှရောက်တယ်ပြီးတော့နောက်တစ်ခါကလည်းအချိန်တိတ်မဖြစ်တော့ကျွန်တော်တို့မထွက်ဖြစ်လိုက်တာပါခုနကမနေ့ကဖတ်ပြနေတာဟုတ
်အစိုးရရဲ့ပြည်ထောင်စုဌာနကနေဖေဖော်ဝါရီလ28ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့လေးဖွင့်ဆိုင်ဆွေးနွေးရေးကနေအတည်ပြုရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုဆန္ဒပြကျောင်းသားတွေရဲ့တောင်းဆိုချက်အရပြင်ဆင်နိုင်ရေးကိုဥပဒေလုံထုံးလုံနည်းနဲ့အညီလွှတ်တော်မှာစတင်ကြားနာဆောင်ရွက်နေပြီဖြစ်လို့ဆန္ဒပြကျောင်းသားတွေအနေနဲ့ဆန္ဒထုတ်ဖော်မှုတွေကိုရပ်ဆိုင်ထားဖို့လိုအပ်ကြောင်းဆန္ဒပြပါကတည်ဆဲဥပဒေနဲ့အရေးယူမယ်ဆိုတဲ့အကြောင်းထပ်မံပြီးသတိပေးချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုသတိပေးခဲ့ပေမဲ့ကျောင်းသားတွေကတော့သူတို့ရဲ့မူလရည်မှန်းချက်အတိုင်းခရီးရှည်ချီတက်မဲ့ကိစ္စကိုဆက်လက်လုပ်ကိုင်နေသေးဖြစ်ပါတယ်။သူတို့အနေနဲ့ကစ္စတော်ဘက်ကအချိန်ကာလသတ်မှတ်ချက်ရှိမယ်ဆိုရင်တော့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်မှာဖြစ်ပေမဲ့အခုလိုမျိုးအချိန်ကာလကြန့်ကြာနေမဲ့အခြေအနေအပေါ်မှာတော့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်
အဲအဲ့လိုမျိုးအခြေအနေရောမရှိဘူးခင်ဗျာကျွန်တော်တို့အနေနဲ့အဆုံးဖြတ်ချက်ကိုပြင်မဲ့အရာကတခုပဲရှိရောနော်အဲ့ဒါကတိကျဆိုင်ပါလေအချိန်အတိုင်းဒါတခုရရင်ပြင်မယ်ပြီးတော့နောက်တစ်ခါဥပဒေမူကြောင့်အတူပြင်ပြင်မယ်ပေါ့နော်အဲ့လိုမျိုးတော့ဆုံးဖြတ်တာအနည်းဆုံးအစဉ်ကတော့ဒီဥပဒေကြမ်းဆိုအချိန်အတိုင်းဒါတခုဘယ်လောက်ထိယူမယ်ဆိုတဲ့ time frame ကိုကြရင်တော့ကျွန်တော်တို့ပြင်ဖို့တော့စီစဉ်ရှိရပါဗျာ
ကျောင်းသားတွေကြီးတဲ့သပိတ်မှောက်ရာလမ်းကြောင်းတစ်လျှောက်ဘကိုးတိုင်းအတွင်းမှာတော့အာဏာပိုင်တွေဘက်ကတားဆီးဖို့အတွက်ပြင်ဆင်မှုတွေရှိနေသလိုရန်ကုန်အဝင်မှာတော့လုံခြုံရေးအတားအဆီးတွေအများပြားချထားပါတယ်။ကျောင်းသားတွေဖြတ်သန်းသွားလာမဲ့တာဝတီမြို့မှာတော့လုံခြုံရေးအင်အားတွေကိုမြို့ပေါ်မှာချထားတာတွေ့ရတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်။ဒါပေမဲ့မြို့ကန်တွေအနေနဲ့ကျောင်းသားတွေနဲ့အာဏာပိုင်တွေကြားမှာအကြမ်းဖက်မှုတွေမဖြစ်စေခြင်းပဲငင်းငင်းငန်းငန်းပြည်လည်မှုတွေရစေခြင်းကြောင့်ကျောင်းသားတွေလာရောက်မယ်ဆိုရင်တော့ကျောင်းသားတွေကိုဝန်းရံဖို့အတွက်ပြင်ဆင်နေကြောင်းတာယာဝတီမြို့ကန်တူကဆိုပါတယ်
။အဲဟိုနေ့နေ့စတိတ်မန့်ချထားတယ်အဲသူတို့ဟိုနေ့နေ့ဖြစ်တယ်ဒီတိုင်းလူမှုစုဒီနေ့ခိုင်းပြနေတယ်ပေါ့အဓိကတော့လေဒီဟာကတော့ငင်းငင်းငန်းငန်းနဲ့ဖြစ်သွားရင်တော့ကောင်းတာပေါ့ငင်းငန်းနဲ့ဆိုတော့အဲရောင်းသားတွေကလည်းသူတို့ရဲ့ညီမညက်တစ်ခုရှိအောင်တော့သူတို့ရောက်အောင်တော့မယ်အဲဟိုဘက်ကလည်းဟိုတဲ့ဝင်ဆောင်ဆိုတာကျွန်တော်ထင်နေစက်ကူတာဆိုတာအလုံးနှစ်ဦးနှစ်ဖက်မနစ်နာစီတော့နည်းနဲ့လုံနိုင်တော့ပိုအဆင်ပြေလိမ့်မယ်လို့ထင်တယ်အဲအဲ့ဒီနေရာဒီမှာမဖြစ်တဲ့နာမဖြစ်ရအောင်တော့အလားတူဝင်းရံကြမှာပေါ့ဟုတ်
ဘကိုးတိုင်းဒေသကြီးရဲတပ်ဖွဲ့ကိုဆက်တယ်မေးမြန်းကြည့်တဲ့အခါမှာတော့ကျောင်းသားတွေကိုတားဆီးဖို့အတွက်ထူးခြားတဲ့ပြင်ဆင်မှုတွေတော့မရှိသေးကြောင်းအထက်ကညွှန်ကြားမှုပေါ်မှာမူတည်ပါတယ်ဆိုပြီးတာဝန်ကျရဲတပ်ဖွဲ့မှကရှင်းပြပါတယ
်ရဲတပ်ဖွဲ့အနေနဲ့အတားဆီးစီလာတော့အတားဆီးရလို့တော့မဟုတ်ဘူးဆရာမကျွန်တော်ပထမကျွန်တော်တို့ပထမတို့အရင်ဆန္ဒပြတော့မှလုပ်ခဲ့တဲ့တန်းတော့ပေါ့နော်ကျွန်တော်တို့ကတားဆီးလာတော့မဟုတ်ဘူးပြောပြပြီးတော့ပေါ့နော်နားလည်အောင်ပြောပြပြီးတော့အဲ့ဒါပဲရှိတော့ဆရာမကျွန်တော်တို့ဘက်ကတော့ဘယ်လိုပြောမလဲသူတို့ပရမတ်ကျွန်တော်တို့တားရတဲ့အချိန်ပေါ့နော်သူတို့ policy ချတဲ့အချိန်လေကျွန်တော်တို့ဆိုတာတောင်းဆိုအောင်ဆိုတာအခုကြာပြီးတော့ညင်ကြောင်းဘူးမရှိဘူးကျွန်တော်တို့ကအထက်ဌာနညွှန်ကြားလာမှကျွန်တော်တို့ပြန်ပြီးညွှန်ကြားမယ်အချိန်လေဟိုအတိုင်းဆိုတာဟိုအထက်ဌာနရဲ့အခါကျွန်တော်မြန်မာနိုင်ငံရဲ့ရဲဘွဲကျောင်းမှာထပ်ပြီးတော့ညွှန်ကြားလာမှကျွန်တော်ရဲဘွဲအနေနဲ့ထပ်ပြီးညွှန်ကြားမှာလေကျွန်တော်တိုင်းပင်းနေနဲ့လက်ရှိမှာတော့ကျွန်တော်ဘာမှညွှန်တာမရှိသေးဘူးဆိုတော့ကျွန်တော်တို့ဘက်ကလည်းဘာမှပြန်ကြားလာမရှိပါဘူးခင်ဗ
ျပြီးခဲ့တဲ့ဆယ်ရက်ခန့်ကရန်နာထားခဲ့တဲ့ပင်မတပိတ်စစ်ကြောင်းဟာအခက်အခဲတွေကြားကခရီးရှည်ချီတက်ဖို့အတွက်ပြင်ဆင်နေသလို AR တပိတ်စစ်ကြောင်းကတော့ AR တိုင်းမှာတပိတ်စခန်းတစ်ခုဖွင့်ပြီးလွှတ်တော်ရဲ့အခြေအနေကိုတလတာစောင့်ကြည့်နေပါတယ်။ဒါပေမဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေကိုအနာပိုင်တွေကအကြမ်းဖက်လာမယ်ဆိုရင်တော့သူတို့ရဲ့အစီအစဉ်တွေကိုပြောင်းလဲပြစ်မယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်ရှင်။